ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတကဘေးစီဝေးတစ်ခုဒီကနေ့လုပ်ဖို့ရှိပါတယ်။အမေရိကန်နိုင်ငံအရှေ့ပိုင်းဒေသဆန်တော်ကြီးမနေ့10နိုင်မှာလုံမဲ့လူမျိုးရေးကောင်စီစီဝေးမှာမြန်မာနိုင်ငံအခြေအနေဆိုင်ရာဆွေးနွေးဖို့ရှိတယ်ဆိုတော့လူမျိုးရေးကောင်စီစီဝေးအစီအစဉ်ကိုထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အင်တာနက်ဆာမျက်နှာမှာတွေ့ရပါတယ်။ဘယ်လိုအခြေအနေဘာကြောင့်ရာတွေကိုဆွေးနွေးမယ်၊ဘယ်သူတွေကတင်ပြဆွေးနွေးမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာမြန်မာတံတမန်ကြီးဖြစ်လက်ရှိအချိန်ထိတာဝန်ထမ်းဆဲဖြစ်တဲ့ဦးကျော်မိုးထွန်းတို့တယောက်ပဲရှိပါတယ်။ကြာကာလမျိုးသားညီရေးဆိုရ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့စကိုင်းတိုင်းကနေဒေသမှာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအကြောင်းအထူးအစီရင်ခံစာကိုဒီကနေ့စီးဝေးအမိတင်ပြနိုင်ခဲ့တယ်လို့သူ့ရဲ့ Facebook မှာရေးထားပါတယ်။ဇူလိုင်လ30ရက်နေ့တုန်းကတော့ကုလသမဂ္ဂဆိုင်ရာပြည်ထောင်တန်မတ်ကြီး Barbara Woodward ကကမ္ဘာ့ကထပြုစီစဉ်ပြီးလူမျိုးရေးကောင်စီမှမြန်မာအရေးအလို့သဘောဆွေးနွေးပွဲလုပ်ခဲ့ပါသေးတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့ဆရာနာသိမ်းပြီးချိန်ကတည်းကဆိုရင်မြန်မာအရေးနဲ့ပတ်သက်လို့လူမျိုးရေးကောင်စီမှာအလို့သဘောနဲ့တကပိတ်ဆွေးနွေးပွဲတွေလုပ်လာနေတာပါ။ဒါပေမဲ့လည်းလူမျိုးရေးကောင်စီအဖွဲ့ဝင်အားလုံးသဘောတူတဲ့ဆုံးဖြတ်ချက်တခုထွက်လာတာမရှိသေးပဲလူမျိုးရေးကောင်စီအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်တခုမတ်လ10ရက်နေ့ကထွက်ခဲ့တာပဲရှိပါသေးတယ်ခင်ဗျာ။